တော်ရရှင်တွေမင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ယင်ဖွင့်တန်တွေတင်ပြရမယ်အလှည့်ရောက်လာပြန်ပါပြီ။ဒီတစ်ပတ်မှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာအမှတ်231အစိုးရတပ်ကဒေသခံတွေကိုနိုင်တဲ့စီးနှင်းပြုနေတယ်ဆိုတဲ့အကြောင်းပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
။ကော့ကရိတ်ကဟိုတံတန်ကိုအုပ်စုပေါ့ရာသင်ကြီးပါ။အဲဒီအပိုင်ကအရင်တော့ကတော့နားမကြားတို့ကျော်တက်တို့နဲ့တက်မတော်စစ်ကြောင်းနဲ့အများအားဖြစ်ဖြစ်နေကြတယ်။ပထမဆုံးကတော့နေနေအေးချမ်းလို့ဆိုပြီးတော့ကျွန်တော်တို့မှစိုက်ကြိုးထားတဲ့ရောဘာအပင်များစစ်တပ်ကနေနေချင်းလဲနေဆိုပြီးတော့ရုပ်ရှင်ကြည့်တယ်ပေါ့ကျွန်တော်တို့ခြံနေရတဲ့ကရံနဲ့ပြီးထားတဲ့ခြံနေပါပဲအဲ့တော့ပထမကြိမ်ရုပ်ရှင်ကြည့်တော့နေနေချင်းလေးဆိုတဲ့အထောက်ထားနဲ့ကျွန်တော်တို့တံမိုးတွေဆုံဆုံသွားတာပေါ့အပင်များ3မီတာ5မီတာတွေမှာအကုန်လောင်ကန်ကြည့်တာပေါ့အခုတခါဘယ်လိုဖြစ်လဲဆိုတော့131စစ်တပ်ကစက်ကျမွေးမျိုးတွေအတွက်ဆောက်လုပ်တဲ့ဝါးတွေပြင်းကလေးတိုင်ပေါက်တီကွန်ဒီပင်ခုတ်လဲပြီးတော့ကားပေါ်တင်ပါတယ်။132စစ်တပ်ကဝင်သွားတယ်။အခုကစစ်ကျင်နဲ့တနတ်နဲ့ကားနဲ့လာကြတဲ့ကိစ္စကြီး။စက်တင်းကျက်မွေးမျိုးတွေအတွက်သူတို့ဝါးတွေခုတ်တယ်၊ပြစ်တွေခုတ်တယ်၊ပြင်းလို့ပင်ပေါက်တွေကခုတ်တယ်။လှုပ်ချင်တိုင်းလှုပ်ဆိုတဲ့အတိုင်းသားကြီးကျွန်တော်တို့ခံစားနေရ။ဒီဟာသားရသူတို့တောင်းရင်လည်းပြီးမယ်ဆိုတဲ့အခြေအနေရှိတယ်။ကွန်ဒီပင်ကတချမ်းချမ်းစိုက်ထားဆိုရင်အပင်9000တောင်းရှိတယ်ဗျ။အဲ့ဒါတွေကိုကွန်ဒီပင်စားရင်လည်းတက်ခုပြဿနာမရှိဘူး။အုံးစားရင်လည်းအုံးတက်ခုဒီကပြဿနာမရှိဘူး။ချက်နဲ့မှာဗျာရွာကိုပြစ်သွားတယ်။ပြင်းကလေးပင်ပေါက်လေးတွေမွေးထားတယ်။အဲ့ဒါတဲတိုင်လုပ်လို့ရတယ်ဆိုပြီးတော့အဲ့ဒါကခုတ်လဲသွားတယ်။ဝဘိုးယုံကုံတော့ဖြစ်သွားတယ်။စက်ကားနဲ့တဲသွားတယ်။လက်ကဒီလိုပဲလာအနိုင်ကျင့်ပြီးလုပ်တယ်။အထက်လူကြီးအရာရှိကြီးတွေပေါ့။စက်ကအရာရှိတွေပြည့်စုံတယ်နဲ့
။ရန်ကုန်တိုင်းတွန်တေးမြို့နယ်မှာတော့မွေးရစေဝါမှုနဲ့ပတ်သက်လို့မဆိုင်တဲ့သူတွေပါအမှုတွေဖြစ်နေပြီးသူတို့အာမခံရဖို့ရဲကိုလက်ငွေပေးနေရတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်ကြည့်ပါခင်ဗျာ။
ကလေးမျိုးရဲ့ဦးဟိုနောက်ရက်ကွက်မှာကောင်းလေးကမွေးစီရောလိုင်းသားကနေဒီပေါ်သူဝယ်လာတယ်ပေါ့နော်အဲ့တော့ကိုင်းနိုင်မှာပါတယ်သူထမ်းတာအခုတိုင်းရလူလာဆက်တော့လေကောင်းလေးကကိုင်းနိုင်ကိုသူကတိတယ်ရင်းပြီးတော့မှန်တယ်ဒါမှဒီကိစ္စနဲ့ပတ်သက်ပြီးကိုင်းနိုင်နဲ့ကျွန်တော်မသတ်သက်ဘူးလေကောင်းလေးကဝန်ထမ်းလာပြီးတော့သူတုံးဆွဲရတယ်ဆိုတော့အဲ့တော့တွန်းလေးရဲ့စကန်စခန်းမှုကဘယ်လိုဖြစ်နေလဲဆိုတော့ကိုင်းနိုင်နဲ့ပတ်သက်တဲ့လူတွေကအကုန်ဖမ်းပြီးတော့တွန်းလေးထုံးမှာဆိုတော့ကုန်ထည့်တာအခုအလုံးပေါင်း9ဦးရှိသွားပြီသူတို့အိမ်ဖင်ကိုပို့လို့မမိလဲတဲ့ဟိုရမန်းမပြင်းမချင်းတော့ထောင်ထဲမှာနေရမယ်လေအဲ့လိုပြောတယ်စခန်းကလည်းကိုင်းနိုင်ကကိုင်းနိုင်ရဲ့ကွက်ကြီးကလမ်းရဲအဲ့နှစ်ပတ်ပြည့်ဝမ်းရုံးတင်မယ်တဲ့ရုံးရောက်မှကိုပေါ့ကိုရှင်းကြတယ်အဲ့လိုပြောတာကျွန်တော်တို့ကိုမှုကန်သူရဲဟုတ်ကဒီမှုအမကန်ပြလို့ရတယ်တဲ့ကိုင်းနိုင်နေလည်းမဆိုင်ဘူးတဲ့အလူကြီးတယ်တဲ့အဲ့တော့စခန်းမှုက9သိန်းတောင်းတယ်တဲ့အမှုကန်ကကျွန်တော်2သိန်းပေးတယ်9သိန်းဆိုရင်တဲ့ကိုင်းနိုင်ကိုကျွန်တော်တို့အမကန်နဲ့ပေးမယ်ဆိုပြီးတော့9သိန်းတောင်းလိုက်တယ်ကျွန်တော်တို့ကကျွန်တော်တို့ပေးလိုက်တယ်အမကန်နဲ့မပေးတဲ့ပြင်တော့ဘူးသူတို့အိမ်ဖင်ကိုပို့လို့ထုတ်ခန်းထဲမှာလေးရော်လာကြီးသွားပြီးတော့စစ်စစ်ကမဆိုမှုကန်သူရဲဟုတ်က3000တက်တောင်းပေးတယ်9သိန်းနဲ့3000ကျသွားတော့ကိုင်းနိုင်တဲ့လေမေးစီကတသိန်းထည့်ယူပါလေကျွန်တော်တို့ကြီးကလည်းတောင်းတယ်အခုအဲ့ဒီဟိုတစ်ဖက်ကလူတွေကြီးကလည်းလိုက်ပတ်တောင်းအောင
်ရန်ကုန်တိုင်းသုံးကွာမြို့နယ်မှာတော့မြေကန်တွေခြာပြီးတဲ့အခါမှာတူးချင်းအကွက်လိုက်မခြာပေးဘဲစူပေါင်းအကွက်တွေနဲ့ခြာပေးနေလို့အခက်အခဲဖြစ်ရတယ်ဆိုတဲ့အကြောင်းကာယကံရှင်တူးကပြောပြလာပါတယ
်သုံးကွာမြို့နယ်ဗဒက်ခိုင်းရှိရပါကျွန်တော်တို့ရွာမြေကတူးချင်းရွာမြေဆိုပြီးငားရေကအတွဲလိုက်ကြီးကျွန်တော်ခြံရကျွန်တော်ခေါင်းရခြံရကျွန်တော်ချင်းရခြံရကျွန်တော်နောက်ပွေးရခြံရငားကြံလို့အခုအတွဲလိုက်ကြီးထွက်တယ်ခဏတချမ်းချင်းမထွက်ဘူးစင်ဆက်ကလည်းဒီလိုမျိုးပဲအတွဲလိုက်ကြီးပတ်နေတော့ဒါတွေကိုတူးချင်းပိုင်ထုတ်ဖို့အတွက်ကျွန်တော်ကသွားပြောတာခဏနိုင်ငံတော်ကလည်းဒီဥစ္စာကိုဂရန်နေထုတ်ပေးဖို့အတွက်စီမံကိန်းတွေလည်းချပြီးသွားပါပြီတခြားကြီးရွာတွေချပါတယ်ခဏကျွန်တော်တို့ကြီးရွာပဲမပါသေးဘူးကျွန်တော်တို့ဒီသုံးဝမြို့နယ်မှာပဲပြင်းမကန်ရွာဆိုရင်ဒါနိုင်ငံတော်စီမံချက်နဲ့ချလိုက်တာဂရန်နေဒုဗ္ဗာသာသူထုတ်ပေးတယ်ဦးသိမှုနဲ့သွားတွေ့တဲ့အခါကျတော့မြေစင်းဦးစီးကအောက်ခြေဝန်ထမ်းတွေကိုသွားပြီးဆင့်ပြီးတော့စစ်ဆေးတိုင်းထွားပြီးတော့ဒါဧရိယာဘလောက်ရှိတယ်တူးချင်းပိုင်တူဘလောက်ဆိုတာတွေကိုတင်ပြဖို့ဦးသိမှုကညွှန်ကြားထားတယ်လို့ပြောပေမဲ့အောက်ကဝန်ထမ်းတွေနဲ့တိုင်းနယ်မှုတွေကမရတဲ့အကြောင်းကြီးပဲတောက်လျှောက်ပြောနေတယ
်ရခိုင်ပြည်နယ်ပုံနှကြုံးနဲ့ပေါက်တော်မြို့နယ်မှာအရက်သေးစာရောင်းဝယ်ဖောက်ကားတာကိုထိန်းချုပ်ပေးသင့်ပြီလို့ပြောပြတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ပုံနှကြုံးတော့ပေါက်တော်တို့မှာဒီအရက်သေးစာကတော်တော်ကိုစိုးရနေပါတယ်ရက်ရော်ရင်မှလည်းတောင်းမြင့်တဲ့သူကတော့တောင်းမြင့်တယ်ထိန်းချုပ်လို့မနိုင်တဲ့ဟာတွေကအများကြီးရှိတယ်ခင်ဗျာခိုးပြီးရောင်းတယ်ဒီတော့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရဲနဲ့လိုက်ဖမ်းလို့ရှိရင်ဖမ်းလို့ရဲပြန်တော့ပြီဆိုတော့လုံခြုံရေးမရှိတဲ့အချိန်မှာကြတော့အတင်းအဓမ္မနဲ့အကျက်မကန်ရဲဘူးဖြစ်နေအလုံးမတနည်းလို့နှစ်နှစ်လောက်နော်အရဲဝိုင်းကလေးရောက်လိုက်လောင်ဝစားဝိုင်းလေးရောက်လိုက်ပိတ်ရတာတားဆီးရတာဆုံးမရမလွယ်ဘူးခင်ဗျကြည့်ရလူကြီးလက်တော့မတားရဘူးအောက်ချွေးလိုင်းကလည်းအိမ်ကခေါ်ဆုံးမလို့ရရင်ဆုံးမတယ်ဆုံးမလို့မရရင်မတော့ကျင်တော့ဘူးအဲ့လိုဖြစ်နေကြတယ်တပတ်တနေ့ချက်တာကတော့အခုတော်တော်လေးနေတော့ပါတယ်ခင်ဗျာမျိုးပေါ်မှာတော့ခိုးပြီးရောက်နေကျွန်တော်တို့အလုံးတရာရောက်မှာ200ရောက်မှာဆိုပြီးမသိအောင်ရောက်လို့ရှိရင်တိုက်ဆန်လင်းငင်ရတယ်အခုကျွန်တော်တို့ဒေသမှာကကြေးရအလိုက်ပဲ 也得咱把交易是不是要买快快的？这个用别的阿没说了，咱来讨论没辛苦呢。
伊要是在买牛那个鸡笼安尼嘛，留着养啥看你伢的讲过来，苦了表表喇叭嘞。
下午可以啊，买牛那个别鸡笼嘛，我放帮我阿里嘛现在农民现在弄出来，水电也拿在老起。我那那边着，那边着农民靠啥子？我那个干那嘛呗，阿里干阿没不从你帮我买手机着。如果买牛，那不然你跑完嘞？我有的看见着，我那那边着，一股的来，股的来，一股的来，股的来，路标。那时候你老家的时候，都准备在打工表完的，表毕业看见了，还要工作，现在用的，考完毕业后要到你要是到东山那边毕业没？你打工的呀，表完来完的，东山来又开了，后来要来要个老老人，我那边没背来的，背来比如爱克雷的哦，雷的哦车来的，都比如那个那个背的吧，反正比如都说比如没路标的，俺也老家的，俺的家的啥比如就那些你没有来没来背五跑五块的，跑你也背他的，背他的看见了。那把门给捂住，不要开门开呀！也得说，是看木有门的，还是看木啊？你不要嘛的哈，昨天也是看捂着的，昨天是看木捂着门的对的，捂着门的对比较看见了，不会吧？都不开个货币的，都不开呢对的看见了，都个因为了过路看下的路标的，比较后路呢路边来的标的，第路呢路边来的标的都累哦。昨天是看木呢，就那路呢标的看见了，第路的我都变货币没，有他的门内人有背书的看见了，阿达里的都变货币没。阿里路内务嘞，都都变到后面，咱们八卦那天嘛，目标是在讲的呀，教育。阿里，大家记住嘛，这龙安那边在比较长沙看下来，路的米大数的个，你说那边还蛮
新。你把多大些杯子看那个，第三那边都是别的。阿苦路多大些的对焦话嘞，过把往年过路过几个青年，沙伊达北部没说呢 ，B U R M E S E， burmese@rfa.org 说的，因为个北部耶，明天从要办嘞，多大些的。培养革命，影响加把劲。